ပြင်သစ်နိုင်ငံနီးစ်မြို့မှာပြီးခဲ့တဲ့ဇူလိုင်လ14ရက်နေ့ပြင်သစ်အမျိုးသားအနေကတိုက်ခိုက်မှုအတွင်းအသက်မသေပဲကျန်ရစ်သူတွေနဲ့တိစုံသွားသူတွေရဲ့မိသားစုဝင်180ကိုပေါ်ဟမ်မင်းကြီးဖရန်စစ်ဟာဒီကနေ့စနေနေ့မှာတွေ့ဆုံမှာဖြစ်ပါတယ်။ရောမမြို့မှာပြုလုပ်မဲ့ဒီတွေ့ဆုံဘက်ကိုဘာသာပေါင်းစုံပါဝင်နိုင်အောင်ဖွင့်ပေးထားပြီးတော့အိန္ဒိယမှာမွတ်စလင်၊ဂျူး၊ Orthodox Christian, Protestant နဲ့ Catholic Christian ဂိုင်းတွေကိုကိုးစားပြုတဲ့ကိုယ်စားလှယ်150လဲပေါင်းမှာဖြစ်ပါတယ်။နီးစ်မြို့ရဲ့ဒုတိယမြို့တော်ဝန် Christian Astrosi လဲပေါ်ဟမ်မင်းကြီးနဲ့တွေ့ဆုံပွဲကိုတက်ဖို့အတွက်ရောမမျိုးကိုသွားရောက်မှာဖြစ်ပါတယ်။ဒီတွေ့ဆုံမှုကကိုးကွယ်ရာဘာသာတွေကြားထဲမှာဘလို့ပဲကွဲပြားခြားနားမှုမှမရှိတဲ့စုဝဲမှုဖြစ်တယ်လို့သူကပြောပါတယ်။ပြင်သစ်နိုင်ငံရဲ့အမျိုးသားနေအခမ်းအနားဆင်နွှဲနေကြတဲ့လူအုပ်ကြီးတွေကိုအစ္စလာမ်အစွန်းရောက်တူကထရက်ကားနဲ့မောင်းနေပြီးတိုက်ခိုက်ခဲ့တဲ့နီးစ်မြို့တိုက်ခိုက်မှုအတွင်86ယောက်သေဆုံးပြီးအတော်များများဒဏ်ရာရသွားခဲ့ပါတယ်။နီးစ်မြို့တိုက်ခိုက်မှုနဲ့လူ130ယောက်သေဆုံးခဲ့တဲ့ပြီးခဲ့နှစ်ကပဲရစ်မြို့တိုက်ခိုက်မှုတွေကြောင့်ပြင်းထန်တဲ့အနာဘိုင်းတွေကအကျန်းဖတ်သမားတွေရဲ့လှုပ်ရှားမှုတွေကိုသတိကြီးကြီးနဲ့အခုချိန်ထိစောင့်ကြည့်နေကြပါတယ်ခင်ဗျာ။